ဝေဟင်တဲ့လေဟုန်စီးမဲ့စကိုက်ဒါဂါရီတင်ဆောင်လာတဲ့လေငယ်တစ်စင်းဟာဟာဝိုင်ရီရဲ့ကျွန်းငယ်တစ်ခုဖြစ်တဲ့အိုဟာဟူကျွန်းလေစိတ်ရှိရာပင်လယ်ကမ်းခြေနားကနေရာတစ်ခုမှာပြတ်ကျမီးလောင်သွားတာကြောင့်လေရင်ပေါ်ပါတဲ့လူ9ဦးစလုံးသေဆုံးသွားတယ်လို့ဒေသခံအာဏာပိုင်တွေကစနေနေ့မှာပြောပါတယ်။အင်ဂျင်နှလုံးတက် Beechcraft King အမျိုးအစားလေရင်ဟာတောက်ကြညာပိုင်းအိုဟာဟူကျွန်းမြောက်ဘက်ဒယ်ဟမ်လေစိတ်ကနေပြန်တက်ပြီးမကြခင်မှာပဲပြတ်ကျခဲ့တာဖြစ်တယ်လို့အမေရိကန်လေကြောင်းထိန်းချုပ်ရေးဌာန FAA ပြောခွင့်ရ Greg Martin ကဆိုပါတယ်။လေယာဉ်ဟာပြေးလမ်းကြောင်းနဲ့အတော်လှမ်းတဲ့နေရာမှာပြတ်ကျပေါက်ကွဲတာဖြစ်တယ်လို့မြင့်မြင့်တူဦးကပြောပါတယ်။ဒါဟာဒီဒေသအတွင်းအင်မတန်ဖြစ်ခဲ့တဲ့မတော်တဆမှုဖြစ်တယ်လို့မိသားသမား Nevex ကပြောပါတယ်။လေယာဉ်ပြတ်ကျတဲ့နေရာကိုရောက်ဖို့ Honolulu ကနေတနင်္လာမောင်းသွားရတယ်လို့ဆိုပါတယ်။စတေဆုံးသူတွေဘယ်သူဆိုတာအခုချိန်ထိထောက်ဖို့ထုတ်ဖော်နိုင်ခြင်းမရှိသေးပါဘူး။လေရင်ပြတ်ကျမှုကိုစုံစမ်းစစ်ဆေးနေပါတယ်။ပြတ်ကျသွားတဲ့လေရင်ဟာ1969ထုတ်ဖြစ်ပါတယ်။